Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်အောက်တိုဘာလ2ရက်နေ့ဗိုလ်တုညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါအမေရိကန်ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ပါတီအတွင်းကပြောင်းညံ့ပြီးတော့ထိထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့လောင်းကောင်းလာနိုင်တယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်တခါစီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်မှုပိုဟမ်မကြီးဖရန်စစ်စကာဒီကနေ့ပဲတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတရော်ဒရီโกဒူတာတေကတော့ရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကရခိုင်ပြည်နယ်မောင်းတုံးမြို့နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကို
Well the fact finding mission has not come back yet and has not made its report so I don't think I'm in a position to say exactly what they found
တောင်ဆန်းစစ်ကြီးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်အမေရိကန်ရွေးကောက်ပွဲသတင်းနဲ့ရခိုင်ပြည်နယ်အရေးခင်နောက်ဆုံးရအခြေအနေကိုလည်းခုညနေခင်းမှာပြောပြသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမက်ခင်ပြည်ထွေးနဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါ။
အမေရိကန်ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လတော်ဥက္ကဋ္ဌဖော်ရိုင်ရဲ့အပအဝေးသူ့ပါတီအတွင်းကပြောင်းညံပြီးထိထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့လောင်ကောင်းလာနိုင်တယ်လို့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။မစ္စတာရိုင်ယန်နဲ့တခြားကွန်ဂရက်လွှတ်တော်အမတ်တွေကသူ့အပေါ်အစိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံချင်ကြဘူးလို့အင်္ဂါနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာထရမ့်ကပြောသားခဲ့တာပါ။အမျိုးသမီးတွေကိုထရမ့်ရရင်ဆိုင်ဆိုင်ပြောဆိုထားတဲ့2005ခုနှစ်ကဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက်ရီပက်ဘလီကန်လွှတ်တော်အမတ်တချို့ကသူတို့အနေနဲ့ထရမ့်ကိုထောက်ခံတော့မှာမဟုတ်တဲ့အကြောင်းပြောဆိုတာတွေရှိလာခဲ့ပြီးရပ်ပိုင်းထွက်မှာပဲထရမ့်ကအခုလိုမျိုးပြောဆိုလိုက်တာပါအခုဆိုရင်သူ့အပေါ်မှာအတုံအနောင်တွေမရှိတော့ဘူးသူလိုချင်တဲ့ပုံစံနဲ့အမေရိကန်ပြည်ထောင်စုအတွက်လွတ်လွတ်လပ်လပ်သူလုပ်လုပ်နိုင်ပြီလို့လည်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာထရမ့်ကရေးသားထားပါတယ်အင်္ဂါနေ့ကမြောက်ကာရိုလိုင်းနားပြည်နယ်မှာလုပ်တဲ့လူလူစုဝေးပွဲတစ်ခုမှာသမ္မတဘရက်အိုဘားမားကတော့ဘယ်လိုလူမျိုးမှလက်မခံနိုင်တဲ့လူတွေကိုပြောဆိုနေတဲ့ထရမ့်လိုလူစားမျိုးသမ္မတဖြစ်လာမှာကိုအကြီးအကဲရီပက်ဘလီကန်နိုင်ငံရေးသမားတွေကဘာကြောင့်ဆက်ပြီးတော့လူလာနေကြတာလဲလို့မေးခွန်းထုတ်ပြီးတော့ဝေဖန်ပါတယ်ထရမ့်ပြောတာတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့တစ်ချိန်တည်းမှာလည်းထရမ့်သမ္မတဖြစ်လာဖို့ဆက်ပြီးတော့ထောက်ခံအားပေးနေကြတဲ့သူတွေကိုသူကတော့ဘယ်လိုမှနားမလည်နိုင်ဘူးလို့လည်းသမ္မတအိုဘားမားကပြောသွားပါတယ်ရှင်
Republican သမ္မတ Donald Trump ကအမေရိကန်သမ္မတအဖြစ်ရွေးချယ်ခံရရင်နိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအေဂျင်စီအကြီးအကဲကပြောလိုက်ပါတယ်ဒုက္ခရင်ဆိုင်နေရသူတွေနဲ့တခါတည်းနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ဒီညှဉ်းပန်းနှိပ်စက်မှုနည်းလမ်းတွေကိုအသုံးပြုဖို့ဆိုပြီးတော့ Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ Zahi Raid El Hussein ကထောက်ပြဝေဖန်သွားပါတယ်လူကြိုက်များလာအောင်ပြောဆိုရတဲ့ Trump နဲ့ဒီ Dutch အမျိုးသားရေးဝါဒီ GERT Wilders တို့ဟာအကြောက်တရားတခါဒီလက်ရှိအခြေအနေထက်ပိုတာလုံးတဲ့အနေအထားမျိုးကိုဖန်တီးပေးမယ်ဆိုတဲ့မက်လုံးတွေပေးပြီးတော့လူတွေရဲ့ထောက်ခံမှုရအောင်လုပ်နေတယ်လို့ပြောဆိုပြီးတလအကြာမှာ Mr. Zahi ကသတင်းတောက်တွေကိုဂျနီဗာမှာဒီကနေ့ပြောဆိုလိုက်တာပါအခုလိုပြောဆိုမှုထက်ညင်သာပြီးတော့ပြောဆိုသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ကြဖို့ပိုဟမ်မင်းကြီးဖရန်စစ်ကာဒီကနေ့တောင်းဆိုလိုက်ပါတယ်။ဗာတီကန်မြို့မှာအပတ်စဉ်လူလူပရိသတ်ကိုပြောကြားတဲ့မိကုံးမှာပိုဟမ်မင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအလုံးအစုံတက်သင့်ပြီလို့ပြောဆိုသွားခဲ့တာပါ။ငါးနှစ်ကျော်ကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတလျှောက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းအမြန်ပြက်စီးခဲ့တာဖြစ်ပြီးတော့ဒီထဲမှာဒီအမေရိကန်နဲ့ရုရှားတို့ကြားဝင်ဆစ်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးအပြစ်ခတ်ရပ်ဆဲရေးသဘောတူညီချက်ဟာဆိုရင်လေရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လတည်းမှာပဲပြက်ပြက်သွားခဲ့တာပါမနေ့ကအင်္ဂါနေ့မှာရုရှားစစ်လေယာဉ်တွေဟာတပုံတွေထိမ့်ချုပ်ထားတဲ့အလက်ပိုမြို့အရှိတ်ဘက်ခြမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာတော့လူ20ကျော်သေဆုံးခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲစီးရီးယားသမ္မတဘက်ရှာရ်အာဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်ခံတွေထိမ့်ချုပ်ရာရက်ွက်တွေထဲကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုရှော့ပေးမယ်လို့ကြေညာခဲ့ပေမဲ့အဲ့ဒီချိန်ကစပြီးတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်အရက်သားပြည်သူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူး။သမ္မတအာဆက်အစိုးရပြုတ်ကျရေးတိုက်ပွဲဝင်နေကြတဲ့သဘုံအဖွဲ့တွေကလည်းဒါဟာအစိုးရရဲ့လိမ်လည်လက်ပြမှုဖြစ်တယ်လို့ပြောဆိုနေကြပါရဲ့ရှင်။
IS အစွန်းရောက်တွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမ္မတရီဂျစ်ဒေးယစ်အာရဝန်ကအီရတ်ဝန်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်တထောင်ကျော်တပ်ဆွဲထားပြီးဖြစ်ပါတယ်။အီရတ်နိုင်ငံနဲ့ရောက်နေတဲ့တူရကီတပ်ဖွဲ့ဝင်တွေမိုဆူးမြို့နားကနေပြန်လည်ဆုတ်ခွာမှာမဟုတ်ဘူးလို့လည်းဆွန်နီမွတ်စလင်ဘာသာရေးကောင်ဆောင်တွေကိုသမ္မတအာရဝန်ကအစ္စတန်ဘူမှာပြောခဲ့ပါတယ်။ဆွန်နီမွတ်စလင်တွေများတဲ့တူရကီစစ်တပ်ဟာအီရတ်ကရှီယက်မွတ်စလင်အစိုးရရဲ့အမိန်ကိုလိုက်နာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အီရတ်နိုင်ငံကတူရကီတပ်တွေအားလုံးပြန်လည်ဆုတ်ခွာဖို့အီရတ်အစိုးရကတောင်းဆိုထားတာပါ။ IS အစွန်းရောက်တွေကိုပြန်လည်ခုခံသွားဖို့မိုဆူးမြို့မြောက်ဘက်ကဒေသခံဆွန်နီလူလူကိုတူရကီတပ်ဖွဲ့တွေကတင်နန်းတွေပေးနေတာကြောင့်လွန်ခဲ့တဲ့နှစ်ကုန်ပိုင်းကစလို့တူရကီနဲ့အီရတ်အကြားဆက်ဆံရေးတင်းမာလာပါတယ်။အဲ့ဒီအချိန်ကလေးကစတင်ပြီးတူရကီတပ်ဖွဲ့ပြန်လည်ဆုတ်ခွာပေးဖို့နဲ့ဒါဟာအချုပ်အခြာအာဏာကိုထိပါတာသာဖြစ်တယ်လို့အီရတ်အစိုးရကပြောဆိုထားပါတယ်။အစွန်းရောက်အကြမ်းဖက်သမားတွေကိုမိုဆူးကနေတိုက်ထုတ်ပြီးရင်တခါဒီဆွန်နီမွတ်စလင်အများစုနေထိုင်တဲ့ဒေသကိုရှီယက်စစ်သည်ကြတွေကထိန်းချုပ်လာနိုင်မယ်ဆိုရင်ဒေသရင်းဘာသာရေးလူမျိုးရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာနိုင်ကြောင်းတူရကီဘက်ကအကြင်ကြင်သတိပေးပြောဆိုထားပါတယ်ခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တိုင်းကနေဗုဒ္ဓဟူးနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေးဟာရှေ့သင်းဘက်ထဲတရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်ရှိပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေဆက်ရှိနေတဲ့ကြားကပဲမစ္စတာဒူတာတေးအခုလိုတရုတ်နိုင်ငံကိုသွားရမှာဖြစ်ပြီးတော့ဒါဟာအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားအဆင်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မေကွန်ထုတ်စရာလည်းဖြစ်လာနေတာပါဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီချင်းပင်ဝန်ကြီးချုပ်လီခက်ချန်တို့နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးပုံမူခိုင်မာအကောင်လာအောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂန်ရှူဝမ်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မစ္စတာဒူတာတေးရဲ့အခုခီးစဉ်ကနေနိုင်ငံရေးအရယုံကြည်မှုတွေပုံမူတည်ဆောက်နိုင်ပြီးတွဲဆောင်ဆွေးနွေးမှုတွေကနေတစဉ်အငင်းပွားမှုတွေကိုမှန်မှန်ကန်ကန်ကိုက်တွယ်နိုင်အောင်ညီညာရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာလည်းနိုင်ငံအခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့ပြောခွင့်ရဂန်းကပြောပါတယ်တောင်တရုတ်ပင်လယ်ပြင်မှာနှစ်နိုင်ငံရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုထည့်မပြောဘဲဖိလစ်ပိုင်ဟာတရုတ်ရဲ့အစင်အဆက်ရင်းနှီးလာခဲ့တဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့လည်းပြောခွင့်ရသူကပြောသွားပါတယ်မစ္စတာဒူတာတေးကတော့သူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်နဲ့ဖိလစ်ပိုင်နိုင်ငံအကြားရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့စကာဘိုရိုကျွန်းစရင်နဲ့ပတ်သက်ပြီးတော့အချုပ်အခြာပိုင်ဆိုင်မှုကိစ္စတွေကိုဆွေးနွေးသွားမယ်လို့ဒီနေ့လာနေတုန်းကပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယက်မွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဗလီဝကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားကြတဲ့တနက်သမားတွေကအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်တိုက်ခိုက်တာကြောင့်14ဦးထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်အသေးခံဘုံခွဲသမားတဦးကသူ့ကိုယ်သူဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်လိုက်ပြီးတဲ့နောက်ဒီနောက်နှစ်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးပြီးတနအီလောက်ကြာတဲ့စီးနင်းတိုက်ခိုက်မှုအဆုံးသတ်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောရတယ်ဒဏ်ရာရသူတွေထဲမှာအမျိုးသမီး16ဦးတည်းမနေပါဝင်တယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်တိုက်ခိုက်ခံရတဲ့အင်ကာနီယာဆိုရင်မွတ်စလင်ပြက်ကလေးမှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့9ရက်မြောက်နေ့ဖြစ်ပြီးဒီလရဲ့9ရက်နဲ့10ရက်နေ့ကိုရောက်တိုင်းတမန်တော်မိုဟာမက်ရဲ့မြေအသက်ခံမှုအပေါ်ဝမ်းနဲ့ကြောင်းပြသတဲ့အထိမ်းမဲ့ပွဲကိုကဘာတဝမ်းမှာရှိတဲ့ရှီယက်မွတ်စလင်တွေဆင်နွှဲလေရှိပါတယ်။နှစ်စဉ်ကျင်းပတဲ့ရှီယက်မွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကဘူးမျိုးတော်မှာတော့လုံခြုံရေးတွေတင်းကျပ်ထားတာပါတိုက်ခိုက်ခံရမှာကိုဆိုရင်လည်းအတွက်လမ်းတွေပေါ်မှာလူစုလူဝေးနဲ့လှည့်လည်လာမျိုးမလုပ်ဘဲဗလီတွေနဲ့ဖျားเจ้าတွေမှသာစုဝေးကြဖို့လေအာဖဂန်အာဏာပိုင်တွေကမြစ်တာရက်ခံထားပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးခင်ဗျာ
ပြည်ခဲ့တဲ့နှစ်ကပါရီမြို့အချမ်းဖက်တိုက်ခိုက်မှုတွေမှာအဓိကတန်တရားရှိခံထားတဲ့ဆလမ်အဘဒဲဆလမ်ဟာအဲ့ဒီတိုက်ခိုက်မှုတွေမှာသူပါဝင်ပတ်သက်နေတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးမေးမြန်းတဲ့မေးခွန်းတွေကိုဖြေကြွားလို့စိတ်မရှိတာကြောင့်သူ့ဘက်ကနေဆက်ပြီးခုခံကာကွယ်မပေးတော့ဘူးလို့သူ့ရဲ့ရှင်တွေကပြောပါရယ်အဘဒဲဆလမ်အနေနဲ့စကားပြောလာလိမ့်မယ်လို့သူတို့မထင်တဲ့အကြောင်းနဲ့အခုလိုနှုတ်ဆက်နေတဲ့အခြေအနေဖြစ်လာရင်သူတို့ဘက်ကလည်းဆက်ပြီးတော့ခုခံကာကွယ်ပေးမှာမဟုတ်ဘူးဆိုတာကိုအစကတည်းကပြောဆိုထားတာဖြစ်တယ်လို့ရှင်းနေ Frank Barton ကပြင်သစ် BFM ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါရယ်အဗ်ဒဲဆလမ်ဟာပြီးခဲ့တဲ့ဧပြီလကဘယ်လ်ဂျီယံနိုင်ငံဘရုခ်စ်မြို့ကနေအချင်းထောင်ကနေပြီးတော့မှဒီပြင်သစ်နိုင်ငံကအချင်းထောင်တစ်ခုကိုသူ့ရဲ့ဆန္ဒမပါဘဲလွှဲပြောင်းတာကိုခံခဲ့ရပြီးအဲ့ဒီချင်းကစလို့သူ့ရှေ့အနေနဲ့စကားပြောဖို့ညှဉ်းဆန်းခဲ့တာပါ အချင်းထောင်ထဲမှာသူ့ကိုစောင့်ကြည့်တဲ့ပုံစံကိုအဗ်ဒယ်ဆလမ်ကမကြည်မနက်ဖြစ်နေပုံရပါတယ်အဗ်ဒယ်ဆလမ်ဟာပါရီမြို့ချမ်းဖတ်တိုက်ခိုက်ခံရပြီးလေးလအကြာကြာမှဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကသူ့ရဲ့စာတီးမြို့မှာရဲတပ်ဖွဲ့ကအလုံးရင်နဲ့ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။လူပေါင်း130သေဆုံးခဲ့ရတဲ့ပါရီမြို့မှာတပြိုင်နက်တည်းဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အချမ်းဖတ်အဖွဲ့ကိုအဗ်ဒယ်ဆလမ်ကအဓိကဦးဆောင်စီစဉ်ခဲ့တာလို့စုံစမ်းစစ်ဆေးမှုတွေကယုံကြည်ထားတာပါ။သူဟာတိုက်ခိုက်တဲ့အဖွဲ့တွေကတဦးတည်းအသက်မသေးကျန်နေတဲ့သူလည်းဖြစ်ပါတယ်ရှင်။
ယမန်ကလန်ပလန်ဒီထဲမှာအမေရိကန်စစ်သည်မော် USS Mason မစ္စိုက်ဒိုဂျီနဲ့ပြစ်ခတ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စီရေးအရာချက်ချင်းဘလို့တုံ့ပြန်ဆောင်ရွက်မလဲဆိုတာကိုပြန်လည်ဆီစဉ်နေတယ်လို့အမေရိကန်ပေတဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ဒီလိုပြစ်ခတ်မှုဟာကိုယ့်အနေရကိုကိုဖိတ်ခေါ်တယ်လို့ဖြစ်တယ်ဆိုပြီးတော့လည်းမနေ့ကသတိပေးပြောဆိုလိုက်တာပါတနာ ਈ အချိန်အတော်အတွင်းပြစ်ခတ်ခဲ့တဲ့ဒီမစ္စိုက်ဒိုဂျီနှစ်ဆင်းဟာပြစ်မှတ်ကိုမထီပဲပင်လယ်ထဲကျသွားတယ်လို့အာနာဘိုင်နီကပြောပါတယ်ယမန်သမ္မတအဗ်ဒူရာဘူမန်ဆော်ဟာဒီအစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့ဟူသီတပုံတွေထိန်းချုပ်ထားတဲ့နေမြေတွေကပြစ်ခတ်ခဲ့တာလို့ပေတဂွန်ပြောခွင့်ရကသတင်းတောက်တွေကိုမနေ့ကအင်္ဂါနေ့မှာပြောပါတယ်ဟူသီတပုံတွေကိုယခုနှစ်အစောပိုင်းကတည်းကစတင်တိုက်ခိုက်နှိမ်နင်းနေတဲ့ sorry ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအမေရိကန်စစ်ဘက်ကအကူအညီတွေပေးနေတာဖြစ်ပါတယ်ခင်ဗျာ
Samsung Galaxy Note 7 ဖုန်းထုတ်လုပ်ရောင်းချမှုကိုအင်္ဂါနေ့ကလုံးဝရပ်ဆိုင်းလိုက်ပြီးတဲ့နောက်ဒီကနေ့မှာတော့ကုမ္ပဏီကဒီသူ့ရဲ့တတိယလေးလပတ်ခန့်မှန်းအမြတ်ငွေကိုအကြီးအကျယ်လျှော့ချပြစ်လိုက်ပါတယ်ကုမ္ပဏီရဲ့အမြတ်ငွေဒေါ်လာ 6.9 ဘီလီယံကနေ 4.6 ရာခိုင်နှုန်းအထိ 33.3 ရာခိုင်နှုန်းနီးပါးကိုချော့ချလိုက်တာဖြစ်ပါတယ် Samsung ကုမ္ပဏီရဲ့နောက်ဆုံးထုတ် Galaxy Note 7 smartphone တွေကမ္ဘာတစ်ဝှမ်းမှာဆက်ပြီးတော့ရောင်းတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက် Samsung ရဲ့အစုရှယ်ယာဈေးတွေနှစ်ရက်အတွင်းမှာဒီ900ခန့်နှုန်းနီးပါးထိုးချသွားတာပါ Galaxy Note 7 phone တွေမှာမီးလောင်ပောက်ကွဲတာကြောင့်ဖုန်းသစ်တွေအစားထိုးပေးပေမဲ့အန်ရကင်းမယ်လို့ယူဆထားတဲ့ဒီဖုန်းသစ်တွေမှာလည်းမီးလောင်ပောက်ကွဲတာတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်သုံးဆဲသူတွေအန်ရကင်းအောင် Galaxy Note 7 ဖုန်းတွေကိုလုံးဝဆက်ပြီးတော့ထုတ်လုပ်တော့မှာမဟုတ်ဘူးလို့ကုမ္ပဏီကအင်္ဂါနေ့မှာကြေညာခဲ့ပြီးတော့ဒီဖုန်းအသုံးပြုတာတွေကိုချက်ချင်းရပ်ဆိုင်ဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်းကုမ္ပဏီရဲ့ရှေ့အလားလာကတော့ကောင်းနေသေးပါပဲလို့သုံးသက်သူချိုကပြောပါတယ်။2018ခုနှစ်မှာတော့ Samsung ကနေ Galaxy S8 ဖုန်းတွေထုတ်လုပ်ဖို့ရှိနေပါတယ်ရှင်။
မက်ခင်ပြူထွန်းနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့သတင်းကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာနေကြာဆောင်တပ်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်ထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စစ်ကြီးကပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ရတဲ့မောင်တော်ဒေသတွင်တပ်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေအပေါ်မှာလဲဒေါန်ဆန်စစ်ကြီးကဒီကနေ့မှာတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြာဆောင်ရဲတပ်ဖွဲ့စခန်း၃ခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်တရားခံနဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်စုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ Well, the fact finding mission has not come back yet and has not made its report.
ဆက်လက်တွားရောက်စုဆောင်တဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနေ့သူတို့တွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်တုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံနဲ့တွားရပါတယ်။15ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီနောက်မှာမှသူတို့ဘာတွေတွေ့ခဲ့ရတယ်လဲဆိုတာကိုပြောနိုင်မှာပါ။ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစုံတရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါန်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်
။ And then they will be able to make a report on their findings until we know exactly what has been happening. I don't think it would be a good idea to make remarks that are too precipitate.
ပြည်သူ့ပြန်ချိုင်းဝင်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်တွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မတွားနိုင်ပဲမော်တော်ဘုတ်နဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုလိုမှာနှစ်ဖက်စလုံးကအနည်းဆုံး10ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရင်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်
Show me a country where there has been nothing with regard, no problem with regard to human rights.
လူခွင့်ရေးပြဿနာမရှိဘူးဆိုတဲ့နိုင်ငံကိုပြဆမ်းမှာလူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ကျွန်မတို့နိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ view design နဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျွန်မတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြစ်ရှင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူခွင့်ရေးဆိုတာအစိုးရတစ်ခုတည်းကဖော်ဆောင်လို့ရတာမဟုတ်ပဲလူလူလဲပါဝင်ရပါမယ်။နောက်လူအခွင့်ရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။တခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူး။တကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘူ
း။ And of course the greater part of the responsibility falls on the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာထောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးဘက်ခူဒါစ်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီချီနီနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစ်စုံတစ်ရာပေးဖို့လိုမယ်မထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတဘာဝတွေဒါတွေကိုတင်းတင်းလျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲ။ကျွန်တော်ထင်တာကတော့နီလန်တွေကတော့အများကြီးပါ။ပြန်လေတင့်မြတ်ကြီးကိုဘယ်လိုလုပ်ကြမလဲအခြေအနေတွေကသိကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကူးသန်းတော်လာခွင့်တွေပို့ပြီးတော့ရှိစေဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က၄ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြည်ပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၃ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး၁၂ဦးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်ခဲ့သူ၂ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်။
မတ်တင်ကြီးထိုက်တင်ဆက်သွားတာပါတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကအရေးခင်းရဲ့နောက်ဆုံးရအခြေအနေကိုဆက်ပြောပြပေးပါမယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အရေးခင်းနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးမှုအောက်မှာမျက်မျက်တတနဲ့အကောင်းဆုံးဖြေရှင်းသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့မှပြောဆိုခဲ့တာပါလောလောဆယ်မှာတော့မောင်တော်မျိုးအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ဒေသခံတိုင်းရင်းသားတော်တော်များများဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်ဥယျာဉ်တွေကိုစွန့်ခွာပြောင်းရွှေ့လာတယ်လည်းရှိနေပါတယ်မောင်တော်မြို့နယ်အတွင်းကနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောင်ကုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာတနင်္ဂနွေနေ့မနေ့စောကစတင်ခဲ့ပြီးအင်္ဂါနေ့အထိတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုဒီကနေ့မှလည်းတိုက်ပွဲဖြစ်ပွားရဲဆိုတဲ့အတိမပြုနိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။ဒီကိစ
္စကတော့ကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်ဖြစ်ရှင်းမယ်။ဒါမြန်မာတရားဥပဒေစိုးမိုးရေးအောက်မှာပဲကျွန်တော်တို့အားလုံးလုပ်ပါမယ်။ဒီဘာတွေဘာတွေကဘာဖြစ်နေလဲဆိုတော့မရှင်းသေးပြီတော့ဘယ်သူ့ကိုမှလည်းကျွန်တော်တို့ကနေတော့ဆက်ဆံမှာပေါ့။တည်တည်ချာချာထောက်ထားခိုင်မှုနဲ့ခါကြမှာဆွဆွတဲ့တဲ့တဲ့လို့ရှင်းနေတယ်မှာတင်နေပါတယ်။
ဒါကတော့ဒီကနေ့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပတဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မှပြည်ခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ရဲ့အဖွဲ့ဟာတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအခြေအနေမှန်သိနိုင်ဖို့နဲ့နယ်မြေတည်ငြိမ်မှုရှိစေဖို့အတွက်ရခိုင်ပြည်နယ်မောင်တော်မြို့ကိုတွားရောက်နေပါတယ်။ပြည်ထောင်စုဝန်ကြီးခီးစင်ကတော့ရာသီဥတုမကောင်းတာကြောင့်လေကြောင်းကတွားရောက်နိုင်တာမရှိဘဲရေကြောင်းကနေတွားရောက်နေရတာကြောင့်အချိန်ကြာကြာမှုတွေလည်းရှိနေပါတယ်။ဝင်ကြီးရဲ့အဖွဲ့လာရောက်တဲ့နေ့မှာပဲမောင်တော်မျိုးနဲ့အတွင်းမှာတော့အခြေအနေတွေဟာမတိမငြိမ်ရှိနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မနေ့ကအဲ့ဒီကျွန်တော်တို့ငါးစားကျူးတဲ့ဆရာပြေးဆိုတဲ့ရောကြမှာတိုက်ပွဲဖြစ်တာကတော်တော်လေးကြားတယ်ညနေ၄နာရီကနေည6နာရီ8နာရီအဲ့လိုဖြစ်တော့လူတွေထိုင်လိုက်ကုန်တယ်အကုန်လုံးထိုင်ပြီးထိုင်လိုက်ကုန်ကြတယ်ဟိုကောလာဟလာတွေများလာတယ်ဟောမျိုးကိုပဲဝင်စီးတော့မလို့ဟိုဌာနကိုပဲဝင်စီးတော့မလို့အဲ့လိုဖြစ်တော့လူတွေကသိဟိုလုံချိုးရရဆိုရင်တော့ကားတွေများပြီးဟိုပြောက်ဒီပြောက်အဲ့လိုဖြစ်နေကြတယ်ဟိုနေကလူကမျိုးပေါ်တက်လာတယ်မျိုးပေါ်ကနေပြီးတော့တခါဟိုစစ်တွေတို့ရသေတော်တို့အဲ့လိုဟောဟိုဟိုအနေကိမ့်မဲ့နေရာတွေအဲ့နေရာတွေကိုဆက်တော့ကြတာတွေ့တယ်ဒီနေ့ဒီနေ့လုံးထွက်နေကြတာပဲကားနဲ့
အစိုးရတက်မတော်ကသတင်းထုတ်ပြန်ရမှာတော့အင်ကာနေနေခင်နှစ်နာရီခွဲကျော်လောက်မှာမောင်းတော်မြို့နယ်ပြောင်းပြည့်ရွာအနီးမှာတက်မတော်စစ်ကြောင်းကိုလူအင်အား30လောက်ကလက်နက်ငယ်တွေနဲ့စီးနှင်းတိုက်ခိုက်ခဲ့ကြောင်းပြန်လည်ခုခံစဉ်မှာအင်အား300လောက်ကလက်နက်ငယ်တွေဓာရီဒုတ်တွေနဲ့အခြားဘက်ကထပ်မံစီးနှင်းခဲ့ကြောင်းဖော်ပြပါတယ်ဒီတိုက်ပွဲအတွင်းမှာ4ယောက်ကြာဆုံး1ယောက်ဒဏ်ရာရပြီးတနက်နဲ့လက်ပျောက်ဆုံးခဲ့တယ်လို့စီးနှင်းသူတွေဘက်ကအလောင်းတလောင်းရရှိကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်ဒီကနေ့မှလည်းမောင်တော်မြို့နယ်အတွင်းကအမှတ်1နေကြားဆောင်တပ်တပ်စခန်းဌာနချုပ်ရှိရာကြီးကန်းပြင်ကိုမနက်ပိုင်းကလေးကလူအင်အား200လောက်နဲ့ဝိုင်းရံတိုက်ခိုက်နေကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့တရားအတည်ပြုချက်တော့မရပါဘူး
။ကိုမိုးဆိုသတင်းပေးပို့ထားတာပါ။အခုတခါမှာတော့အမေရိကန်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးအကြောင်းကိုတင်ဆက်ပေးပါမယ်။ခုချိန်မှာတော့လာမယ့်နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲအတွက်သမရလောင်း2ဦးလုံးကအဆင့်နဲ့ပြင်နေကြပါပြီ။ပြီးခဲ့တဲ့တွင်နေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲပြီးမှာတော့ Republican Party သမ္မတလောင်း Donald Trump နဲ့ Democratic Party သမ္မတလောင်း Hillary Clinton ကိုထောက်ခံသူပိုတိုးလာတာကိုတွေ့ရပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေမှာ Hillary Clinton ကအခိုင်အမာဥဆောင်နေပါတယ်။ခုလက်တလောမှာ Hillary Clinton ကသူ့ရဲ့နိုင်ငံရေးခံယူချက်တွေပေါ်မှာပိုပြီးအာရုံစိုက်နေတဲ့အချိန်မှာပဲ Trump ကတော့အမျိုးသမီးတွေကိုစော်ကားပြောဆိုခဲ့တဲ့ဗီဒီယိုထွက်ပေါ်လာတာနဲ့ပတ်သက်ပြီးခုခံကာကွယ်နေရပါတယ်။VOA သတင်းတောက်စလတိကာဟော့စ်ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကတင်ဆက်ပေးပါမယ်ရှင်
။ကောင်းပါပြီ။ Florida ပြည်နယ်မိုင်အမ်မီမြို့မှာအင်္ဂါနေ့ကမဲဆွယ်စည်းရုံးနေတဲ့ Hillary Clinton က Matthew Hurricane မုန်တိုင်းကြောင့်ထိရိုက်ပျက်စီးမှုတွေကိုနမူနာပြပြီးတော့ဥရုယာသီအပြောင်းလဲရဲ့ရိုက်ခတ်မှုနဲ့ပတ်သက်လို့အခုလိုထောက်ပြပြောဆိုလိုက်ပါတယ်
။ Right now, the ocean is at or near record high temperatures.
အခုဆိုရင်ပင်လယ်သမုဒ္ဒရာအပူချိန်ဟာစံချိန်တင်ရလူနေပါမြင့်တက်နေပါပြီ။ဒါကြောင့်ကာရိုလိုင်းနားပြည်နယ်တွေမှာတွေ့နေရတဲ့မိုးသည်ရေကြီးနေတာတွေဖြစ်နေရတာပါ။နိုင်ငံရဲ့အရှေ့တောင်ပိုင်းမှာဆိုရင်ပင်လယ်ရေမျက်နှာပြင်ဟာတပေလောက်တောင်တိုးခဲ့ပြီးဖြစ်ပါတယ်
။ပင်လယ်ရေမျက်နှာပြင်တက်နေတဲ့အတွက်ဖလော်ရီဒါပြည်နယ်ရဲ့အိမ်ခြံမြေဈေးကွက်ဟာမျိုးဆက်တစ်ဆက်တည်းအတွက်ဒေါ်လာဘီလီယံပေါင်း400ဆုံးရှုံးနိုင်ပွဲရှိတယ်လို့ဟီလာရီကလင်တန်ကသတိပေးလိုက်ပါတယ်။ဥရုယာသီအပြောင်းလဲဟာနိုင်ငံတော်လုံးရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးကျိုးတက်ရောက်နိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ Mosquitoes that carry diseases like
ပူပြင်းတဲ့နွေရာသီနဲ့လေထဲပြန့်လွင်နေတဲ့ဝိမုံရာသီတားရှည်တာကြောင့်အလားကြီးရာရန်နာတွေပန်းနာရင်ချက်အထူးသဖြင့်ကလေးတွေပိုခံစားကြရမှာပါ။နောက်ဇီကာဗိုင်းရပ်စ်ပိုသေးဆောင်လာတဲ့ခြင်းနေမွှားကောင်တွေကြောင့်ဖြစ်တဲ့ Lyme disease ခေါ်တဲ့အရေးပြားရောင်ရမ်းတဲ့ရောဂါတွေပိုပြီးကျယ်ပြန့်လာနိုင်ပါတယ်
။ Hillary Clinton ကသူသာသမ္မတဖြစ်ခဲ့ရင်ကမ္ဘာကြီးရဲ့တပ်စင်နဲ့စွန့်အင်တုံးနဲ့မဟာအင်အားကြီးနိုင်ငံပြိုင်ပွဲမှာ American ပြည်ထောင်စုကတရုတ်နဲ့ Germany နိုင်ငံထက်ပိုပြီးသာအောင်လှုပ်ပြမယ်လို့ပြောဆိုလိုက်ပါတယ်။ကုရုရာသီအပြောင်းလဲကာကွယ်ရေးပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်ငန်းတွေနဲ့နိုဘယ်ဆုရရှိထားတဲ့ American ဒုသမ္မတဟောင်း El Gore နဲ့အတူ Hillary Clinton ကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ်။ El Gore ဟာ2000ပြည့်နှစ်ရွေးကောက်ပွဲမှာထောက်ခံမဲအများဆုံးရရှိခဲ့ပေမဲ့ Electoral Vote ဆိုခေါ်တဲ့မဲဆန္ဒနယ်မြေကိုစားပြုအရေးအတွက်မှာရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ Florida ပြည်နယ်ကမဲရီအတွက်တဲ့စနစ်ကြောင့်ရှုံးခဲ့ရတာလို့အများကယူဆခဲ့ကြတာဖြစ်ပါတယ်။ Donald Trump ကတော့အင်္ဂါနေ့က Texas ပြည်နယ် San Antonio မြို့မှာမဲဆွယ်စည်းရုံးရင်းရန်ပုံငွေရှာဖွေခဲ့ပါတယ်။ Republican Party ရဲ့ခေါင်းဆောင်အများစုက Donald Trump ကိုမထောက်ခံကြတော့တာဒါမှမဟုတ်ပြစ်ပယ်တာတွေနဲ့သတိပေးနေတဲ့ကြားကပဲသူကတော့ဒီပြိုင်ပွဲကိုပြီးဆုံးအောင်ရှင်ပြိုင်သွားမယ်လို့ကြုံဝါနေပါတယ်။
On November 8th, the arrogance of Washington.
နိုဝင်ဘာလ10ရက်နေ့ကျရင်တော့ Washington DC ကဘဝင်ကိုင်းနေသူတွေ American မဲဆန္ဒရှင်တွေရဲ့မှန်ကန်တဲ့စီရင်ချက်ချတာနဲ့ထိတ်တိုက်တွေးကြမှာပေါ့ဗျာ
Republican သမ္မတလောင်း Donald Trump ကိုအမာခံထောက်ခံသူတွေရှိပါတယ်ဒါပေမဲ့သူအိမ်အောင်ကြကားစမှာအိမ်အောင်ရှိအမျိုးသမီးတယောက်နဲ့လိန်ဆက်ဆံဖို့ကြံစည်နေတယ်လို့အမနာပပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြနေကထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်း Florida, Michigan, Ohio,Pennsylvania နဲ့တခြားဝေခွဲမရဖြစ်နေတဲ့တချို့ပြည်နယ်တွေရဲ့မဲတွေကတော့တခြားဘက်ကိုပါသွားနိုင်ပါတယ်။အဲ့ဒီဗီဒီယိုထွက်ပေါ်ခဲ့ပြီးတဲ့နောက် Donald Trump ကသူဒီလိုစော်ကားပြောဆိုခဲ့တဲ့အတွက်တောင်းပန်ကြောင်းနဲ့လက်တွေ့လုပ်ခဲ့တာမဟုတ်တဲ့အကြောင်းဗီဒီယိုနဲ့တုံ့ပြန်လိုက်ပါတယ်
။ Bill Clinton has actually abused women.
သမ္မတဟောင်း Bill Clinton ဆိုရင်အမျိုးသမီးတွေကိုလက်တွေ့စော်ကားခဲ့ပြီး Hillary ကလည်းသူ့ယောက်ျားစော်ကားခဲ့တဲ့အမျိုးသမီးတွေကိုအနိုင်ကျင့်တိုက်ခိုက်တာအဆက်တကွဲဖြစ်အောင်နဲ့၆လန့်တာတွေလုပ်ခဲ့တာပဲလေ
ဒ ဒေါ်နယ်ထရမ့်ကအခွင့်အရေးမရဘဲအားငယ်နေတဲ့အမေရိကန်ပြည်သူတွေအတွက်သူတိုက်ပွဲဝင်သွားမယ်သူကိုယ်သူလည်းပို့ပြီးကောင်းအောင်ကြိုးစားသွားမယ်လို့ကတိတွေပေးခဲ့တဲ့အကြောင်းဗီဒီယိုကနေတစင်ပြောဆိုထားပါတယ်ရှင
်အမေရိကန်ရွေးကောက်ပွဲအကြောင်းကိုဒေါ်ခင်ဆဝင်းတင်ဆက်သွားတာပါအခုတစ်ခါမှာတော့ဒီအမေရိကန်ရွေးကောက်ပွဲမှာပါတီတွေကတိရစ္ဆာန်တွေနဲ့အမှတ်တံဆိပ်တွေပေးထားတဲ့အကြောင်းကိုပြောပြပေးပါမယ်အမေရိကန်ရွေးကောက်ပွဲကာလတွေမှာမြင်းနဲ့ဆင်အမှတ်တံဆိပ်တွေကိုကျမတို့တွေတွေ့မြင်ကြရမှာပါအဲ့ဒီမြင်းနဲ့ဆင်ဟာဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလစ်ကန်ပါတီတွေကိုကိုးစားပြပါတယ်ဒီအမှတ်တံဆိပ်တွေဘယ်လိုဖြစ်လာလဲဆိုတာကိုကိုငင်းချန်ကရှင်းပြပေးမှာပ
ါဒီဆင်နဲ့မြင်းအမှတ်တံဆိပ်တွေဟာပါတီတွေကိုကိုးစားပြတဲ့တတ္တဝါတွေဘယ်လိုဖြစ်လာတာပါလဲမြင်းတံဆိပ်ကအရင်လာတာပါ1828ခုနှစ်တမရရွေးကောက်ပွဲမဲဆွယ်ကာလတွေတုန်းကပြိုင်ဘက်တစ်ယောက်ကသမရာအန်ဒရူးဂျက်ဆင်ရဲ့ကောင်းမွန်မှုကိုတင်စားတဲ့အနေနဲ့သူ့ရဲ့နောက်ဆုံးနာမည်ကိုစကားလုံးဖြစ်ပြောင်းပြီး Jack S လို့ခေါ်ဆိုရတာကနေစခဲ့တာပါဒီမိုကရက်တစ်ပါတီရဲ့ပထမဆုံးသမရာဖြစ်ခဲ့တဲ့ဂျက်ဆင်ကအဲ့ဒီလိုစော်ကားခံရပေမဲ့လည်းဒါကိုသုံးပြီးမြီးတတဝါဟာစိတ်ချယုံကြည်ရသူဆုံးဖြတ်ချက်ပြတ်သားသူအဖြစ်ပြောင်းလဲပုံဖော်ခဲ့ပါတယ်1884ခုနှစ်မှာတော့ဩဇာကြီးတဲ့ကတ်တွန်းဆရာ Thomas Knox ကRepublican Party ကိုပုံဖော်ရမှာကြောက်လန့်တဲ့အခါအလွန်အန္တရာယ်ကြီးသလိုခွန်အားရှိတဲ့စင်တတ္တဝါကိုစပြီးတုံးခဲ့ပါတယ်။အဲ့ဒါနဲ့ပဲဒီအမှတ်တံဆိပ်နှစ်ခုလည်းတွင်ကျယ်လာခဲ့ပါတယ်။သမရလောင်းတွေပြောင်းသလိုဆွေးနွေးတဲ့ကိစ္စရပ်တွေမတူတော့ပေမဲ့လည်းအမေရိကန်နိုင်ငံရေးမှာထူးခြားတဲ့ဒီတိရိစ္ဆာန်နှစ်ကောင်ကတော့စန့်ကျင်ဘက်အင်အားနှစ်ရပ်ကိုဆက်လက်ကိုစားပြုနေပါတယ်ခင်ဗျာ။
အမေရိကန်ပါတီတွေရဲ့အမှတ်တံဆိပ်တွေအကြောင်းကိုကိုငင်းချန်ကရှင်းပြပေးသွားတာပါ။ View American အသံညပတ်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီညပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းစာအုပ်တွေကိုနားဆင်ကြားဖို့လည်းရှိပါတယ်ရှင်။ View ကနေဗုဒ္ဓဦးနေ့ညနေခင်းစီစဉ်တွေမကြားခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ပြူထွေးကကြေညာပေးသွားပါမယ်ရှင်။
Republican သမ္မတလောင်း Donald Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan အပါအဝင်သူ့ပါတီအတွင်းကပြောညံ့ပြီးထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ခြောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့ကောင်းလာနိုင်တယ်လို့အင်ကာနေတုန်းကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေဟာသူ့ဘော်အစိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံခြင်းချဘူးလို့အင်ကာနေက Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာ Trump ကပြောသွားပါတယ်။Republican သမ္မတလောင်း Trump ဒါအမေရိကန်သမ္မတအဖြစ်အရွေးခံရရင်တော့နိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအေဂျင်စီအကြီးအကဲကလည်းပြောဆိုလိုက်ပါတယ်။ဒုက္ခရင်ဆိုင်နေရတဲ့သူတွေနဲ့တခါဒီနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုနည်းလမ်းတွေအသုံးပြုဖို့ဆိုပြီးတော့ Trump ရဲ့ပြောဆိုနေတာနဲ့ပတ်သက်လို့ဒီလူ့ခွင့်ရေးဆိုင်ရာအေဂျင်စီအကြီးအကဲ Zaid Reed Al Hussein ကထောက်ပြဝေဖန်သွားတာဖြစ်ပါတယ်ရှင်။စီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ကြဖို့ပုံရံမင်းကြီးဖရန်စစ်ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ဗက်တီကန်မြို့မှာပတ်စင်လူလူပရိသတ်ကိုပြောကြားတဲ့မင်းကုန်းမှာပုံရံမင်းကြီးကအယက်သားပြည်သူတွေအထူးသဖြင့်ဒီကလင်းတငယ်တွေကိုဘုံကျဲတိုက်ခိုက်နေကြတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအလုံးအစုံတတ်သိမိလို့ပြောဆိုသွားပါတယ်။၅နှစ်ကျော်ကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတခြားပြစ်ခတ်တိုက်ခိုက်မှုတွေရဆဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ရပြီးတော့ဒီထဲမှာဒီအမေရိကန်နဲ့ရုရှားတို့ကြားဝင်ဆက်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးပြစ်ခတ်ရဆဲရေးသဘောတူစာချုပ်ဟာဆိုရင်လေရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လထဲမှာပဲပြည့်ပြည့်သွားခဲ့တာပါရှင်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာရှေ့သတင်းပတ်တဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရေပန်းနဲ့ဆိုင်ရာအငင်းပွားမှုတွေဆက်ပြီးရှိနေတဲ့ကြားကပဲမစ္စတာဒူတာတေအခုလိုတရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒါဟာဒီအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံအကြားအစဉ်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မှာမေးခွန်းထုတ်စရာတွေလည်းဖြစ်လာနေပါတယ်။ဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီချင်းပင်ဝန်ကြီးချုပ်လီခေချန်တို့နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ဒီပူပေါင်းဆောင်ရွက်ရေးပို့မှုခိုင်မှာအကောင်အောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှူဝမ်ကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားတာပါရှင်
။သတင်းချင်းချုပ်ကိုမက်ကင်ပူထွေးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkes ဖြစ်ပါတယ်။ကျွန်မအတန်းစင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line no meter 25 kHz 11965 line no meter 24 kHz 9323ညနဲ့ line no meter 57 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.